ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နှုတ်ထွက်သွားတာကြောင့်လစ်လက်နေရကိုဒီကနေ့အစားထိုးရွေးချယ်ရမှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဟောင်းဖြစ်ခဲ့သူဦးတီခွန်မြတ်ကပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ပါတယ်ပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌသစ်တွေရွေးချယ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘူရူနီမနက်ကနိုင်ငံတော်သမ္မတနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြှောက်ရမှာလက်ရှိပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်မြေစင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ကလုတ်တုံမဲဆန္ဒပေးရမှာရလက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ်
တော်တော်ကိုဇေမြခင်ဗျာဥရလောင်မြအားဆန္ဒမဲပေးလို့ပြီးပါပြီဥရလောင်တူကြီးရာကြီးရဲ့ထောက်ခံဆန္ဒမဲအများအနည်းအလိုက်အမြေစင်းကိုကြေညာပါမယ်တိဥတီခွန်မြကိုကိုင်မဲဆန္ဒနယ်ရာကြီးမဲထောက်ခံဆန္ဒမဲ180မဲနေ့ဦးတော်အေးကျော်ပွဲမဲဆန္ဒနဲ့ရရှိတဲ့ထောက်ခံဆန္ဒမဲ142မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြတ်ကုခိုင်မဲဆန္ဒနေအားဥက္ကရာအဖြစ်ပြင်းမြောက်ကြောင်းကြေညာပါတယ
်ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဥတီခွန်မြတ်ကိုဥက္ကဋ္ဌအဖြစ်ပြင်းမြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတစ်ဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒုဥက္ကဋ္ဌနေရာအတွက်ဦးထွန်းအောင်ကဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတိလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မဲခွဲဆုံးဖြတ်ရာမှာ
ဒုတိယဥက္ကဋ္ဌလောင်းတဦးချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြေညာပါမယ်။တိဦးထွန်းအောင်ကဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ190မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထုအောင်ခေါ်ဥထုထုဟိနောင်ချိုမဲဆန္ဒနဲ့ဒုတိယဥက္ကဋ္ဌအဖြစ်တင်မြှောက်ကြောင်းကြေညာပါတယ်
။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေကြုံရုံးမှလည်းညွှန်ကြားမှုအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွတ်တော်တက်တန်းကာလမှာပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။ဦးတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူကိုအမည်စင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်
ဒီကောင်မြလည်းပြောမယ်ဆိုရင်တော့လည်းဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာတော့လည်း9နှစ်တိတိလောက်လာခဲ့တယ်အခုဒါဒုတိယအကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာလည်းဦးမြင့်နဲ့တူတူတွေ့ပြီးတာဒီ2နှစ်တော့ကျော်ကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့မို့အဲ့တော့ဦးဒီကောင်မြအနေနဲ့သူ့ရဲ့တောင်းမှုတွေတရားပေါ်လေးသူဆောင်ရွက်ဆရာဆရာတွေအားလုံးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့သူ့အနေနဲ့ကတော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီရဲ့ရွေးချယ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမံစီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုင်းနာပြောဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ရှင
်မင်းကင်းမဲဆန္ဒနယ်ကပြည်ခိုင်ဖြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြတ်အပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်ဦးတီခွန်မြတ်ကကျင်းတ်ပါလေဘာလို့ကျင်းတ်လဲဆိုတော့ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှာလည်း9နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်ကျွမ်းအားကြီးရင်နိုင်ငံရေးနဲ့အတွေ့အကြုံရခဲ့ပြီဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီပေါ့နော်သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲ့တော့ဥရီနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါတယ်အဲ့မကျွန်တော်ကတော့ဘာပဲပြောပြောဟိုဥတိခွန်ရဲ့ဘက်မှာယုံကြည်မှုအပြစ်ရှိတယ်
။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့သမ္မတနေရာအတွက်ပြည်သူ့လွတ်တော်မှာဒုတိယသမ္မတတူရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းဖို့ရှိနေပါတယ်။